အင်္ဂါညဗီယိုရဲ့ထိတ်တန့်ရောက်သတင်းလေးကိုဆက်လက်တင်ဆက်ပေးနေပါရရှင်။မြန်မာစစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေတဲ့စစ်ဘေးရှောင်တွေကိုအကူအညီပေးနိုင်မဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရန်ညားတစ်ခုတည်ထောင်မှုအတွက်စီစဉ်နေတယ်လို့ထိုင်းဘက်ကပြောပါရယ်။ထိုင်းဝန်ကြီးချုပ်ဆက်ထထာဝီစင်ကဦးဆောင်မဲ့ဒီအကူအညီပေးရန်တရားကိုအကောင့်ထေပေါ်ရေးနဲ့ပတ်သက်ပြီးတော့ဒီလ9ရက်နေ့ကလုပ်ခဲ့တဲ့ရှစ်ကြိမ်မြောက်မဲကောင်လန်ချန်နိုင်ငံသားရေးဝန်ကြီးများအဆင့်အစည်းအဝေးမှာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းဆွေနဲ့ထိုင်းနိုင်ငံသားဝင်ကြီးဖန်ဖရီဟပီနာနူခါတို့ကဆွေးနွေးခဲ့ကြတာပါထိုင်းမြန်မာနယ်စပ်တစ်လျှောက်နေထိုင်သူတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုအာဆီယံဘုံသဘောတူညီချက်9ရက်အတိုင်းဆောင်ရွက်ပေးနိုင်မှုအတွက်နှစ်နိုင်ငံလုံးကသဘောတူထားကြောင်းကိုလည်းမဲကောင်လန်ချန်နိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးအပြီးကြေညာချက်မှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းဒီဇင်ဘာ16ရက်နေ့ကနေ18ရက်နေ့အထိတိုကျိုမှာကျင်းပခဲ့တဲ့အာဆီယံဂျပန်ထိပ်သီးအစည်းအဝေးမှာလည်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာနဲ့ဆွေးနွေးခဲ့သေးတယ်လို့ထိုင်းဝန်ကြီးချုပ်ဆက်ထားကပြောပါတယ်မြန်မာနိုင်ငံနဲ့နယ်နိမိတ်ကီလိုမီတာ2000ကျော်ရှိတယ်ထိုင်းနိုင်ငံဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးကော်မတီတရက်ဖွဲ့စည်းရမှာဂျပန်နိုင်ငံနဲ့လက်တွဲလှုပ်ဆောင်မှုအဆင်သင့်ရှိနေတယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောပါတယ်အခုလိုထိုင်းဝန်ကြီးချုပ်ဦးဆောင်တဲ့မြန်မာအကြက်တဲဖြည့်ရှင်ရင်ချင်းကပ်မှုပုံစံအစ်ဟာထိရောက်မှုရှိမယ်မရှိဘူးဆိုတာကိုတော့လေလာသူတွေကတန်တရားနဲ့စောင့်ကြည့်နေတယ်လို့ထိုင်းနိုင်ငံထုတ်ထိုင်း PBS သတင်းဌာနမှာဖော်ပြထားပါတယ်ရှင်